ီးကြီးတန်တဲ့လေယာဉ်အမူတန်အပါဝင်လူပေါင်း132ဦးတင်ဆောင်လာတဲ့ China Eastern Airlines က Boeing 737 ဖြည့်တဲ့တင်လေယာဉ်တရုတ်နိုင်ငံတောင်ပိုင်းကွမ်ရှိပြည်နယ်ထဲမှာဒီကနေ့ပြစ်ကျသွားတယ်လို့အစိုးရပိုင်သတင်းဌာနကကြေညာပါတယ်။ Boeing 737လေယာဉ်ဟာ10 County ဟူချိုးမြို့အနီးမှာတနင်္လာနေ့ကပြစ်ကျသွားတယ်လို့လည်းစစ်ဆေးသတင်းမှကြေညာသွားပါတယ်။အစောပိုင်းကြေညာချက်မှာတော့လေယာဉ်ပေါ်မှာလူပေါင်း133ဦးပါတယ်လို့ဖော်ပြခဲ့ပေမဲ့အမှန်တကယ်လေယာဉ်ပေါ်ပါသွားသူကခီးတဲ့123ဦးနဲ့လေယာဉ်အမှုရန်ကိုဖြစ်တယ်လို့ပြင်ဆင်ကြေညာခဲ့ပါတယ်။လေယာဉ်တက်ကြရနေရာကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေပြီးလက်ရှိမှာတော့တိတ်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူဘယ်နှယောက်ရှိသလဲဆိုတဲ့သတင်းတွေတော့ချက်ချင်းထွက်မလာသေးပါဘူး။ရှန်ဟိုင်းမြို့အခြေစိုက် China Eastern လေကြောင်းလိုင်းဟာတရုတ်နိုင်ငံကထိပ်တန်းလေကြောင်းလိုင်းတုံးခုမှတစ်ခုအပါဝင်ဖြစ်ပြီးပြည်တွင်းပြည်ပလေဆိပ်ပေါင်း248ခုကိုပြန်တန်းတည်ဆွဲနေတာဖြစ်ပါတယ်။ကုမင်းမြို့ကနေကွန်ကျိုးမြို့ကိုပြန်တန်းနေတဲ့အချိန်တွင်ဟူချိုးမြို့အနောက်တောင်ဘက်ကလေးမာတွင်ရေဒါကနေလေယာဉ်ပျောက်သွားတာဖြစ်တယ်လို့ပြောပါတယ်။2015ခုနှစ်ဇွန်လကစပြီးတော့စတင်ပြန်တန်းနေတဲ့အင်ဂျင်နှလုံးတက် Boeing 737ဟာခီးစိုနဲ့ခီးလက်အကွာဝေးခီးစင်းတဲ့အတွက်ကဘာတော်လှူကြိုက်များလာတဲ့လေယာဉ်မျိုးအစားလည်းဖြစ်ပါတယ်။